ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပွဲကိုရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်42မြို့နယ်ကစိုက်ကားဆရာ5ယောက်စီကိုစားပြုတက်ရောက်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာစိုက်ကားဆရာတွေဟာကိုဂျိုးအတွက်မဟုတ်ဘဲဝိုင်းဝန်းကူညီခဲ့တဲ့အတွက်ကျေးဇူးတင်ရှိကြောင်းဒေါအောင်ဆန်းစုကြည်ကချီးကျူးဂုဏ်ပြုပြောကြားပါတယ်။
ကျွားမွေးကလေးကနိုင်ငံရေးအဆိုင်ပိုင်းမှာမွေးလာတာပါဒီတော့နိုင်ငံရေးနဲ့ပတ်သက်လို့တော်တော်တော့အသိသင့်သလောက်တော့သိထားပြီလို့ပြောနိုင်တာပေါ့နော်နိုင်ငံရေးလုပ်တဲ့လူတွေတချို့ဟာကိုယ့်အတွက်လုပ်တာပါဒါအမှန်တိုင်းပဲစီးပွားရေးလုပ်သမားတွေလည်းဒီလိုပါပဲစီးပွားရေးကိုယ့်အတွက်လုပ်တဲ့စီးပွားရေးသမားတွေရှိသလိုအများအကျိုးလည်းဆောင်ကျင်တဲ့စိတ်ဓာတ်ရှိတဲ့စီးပွားရေးသမားတွေရှိတယ်အဲ့တော့နိုင်ငံရေးလုပ်တဲ့ညမှာတချို့ဟာကိုယ့်အတွက်လုပ်တယ်ဆိုတာယာတုရဖို့အာဏာရဖို့တချို့ကြတော့လည်းပေါ်မှာကိုတက်ပြီးတော့ထင်ပေါ်ကျော်ရှားခြင်းနဲ့စိတ်ဓာတ်ကလေးနဲ့အဲ့လိုလှုပ်တာရှိတယ်။အဲ့တော့ကျမတို့ရဲ့အနေရင်အင်အားစုတွေကဒီစိတ်ဓာတ်နဲ့မဟုတ်ဘူး။စင်မြင့်ပေါ်တက်ဖို့လည်းမစင်စားဘူး။ယာဓုအာနာရဖို့လည်းမစင်စားဘူး။နိုင်ငံတိုးတက်ရင်ငါတို့တိုးတက်မယ်ဆိုတဲ့အခြေခံထားတဲ့ထားလိုက်တဲ့စိတ်ထားနဲ့လှုပ်ပေးတဲ့အတွက်ကျမအင်တာမှာကျေးဇူးတင်ပါတယ
်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတကဘာလုံးကအန်အောရအောင် NLD ကအနိုင်ရခဲ့သလိုလာမယ့်တိုင်းပြည်တိဆောက်ရေးမှာလည်းအားလုံးကအံ့ဩသွားရအောင်ပြည်သူတွေကပါဝင်ကြဖို့ကိုလည်းတိုက်တွန်းပြောကြပါတယ
်ကျမတို့ဟာ15ရာခိုင်နှုန်းသောပြည်တော်စုတော်ကျန်တဲ့ပြည်နယ်တိုင်းတွေရောလွှတ်တော်တွေရဲ့နေရာတွေအတွက်ပြိုင်နေရတယ်ဆိုတော့ဒါဟိုအများစုရနိုင်ပါမလားပေါ့ဒီ85ရာခိုင်နှုန်းထဲကနေပြီးတော့68ရာခိုင်နှုန်းလောက်ရမှကျမတို့ဟာအများစုရနိုင်မှာအဲ့ဒီလောက်ရနိုင်ပါမလားဆိုပြီးတော့တော်တော်များများတန်လျာရှိပါတယ်ဒါပေမဲ့ကျမတို့ဟာကျမတို့ပြည်သူလူထုရဲ့ကူညီပံ့ပိုးမှုနဲ့80ရာခိုင်နှုန်းလောက်ကိုရခဲ့ပါတယ်။ဒါကြောင့်ကျမတို့နိုင်ငံမှာကျမတို့လိုချင်တဲ့ဒီမိုကရေစီကိုဥတီမဲ့အစိုးရဖွဲ့ပိုင်ခွင့်ကိုကျမတို့ရသွားတာဖြစ်ပါတယ်။ဒီဖွဲ့ပိုင်ခွင့်ဆိုတာပြည်သူလူထုပေးလို့ရတဲ့အခွင့်အရေးပါ။အဲ့တော့တကဘာလုံးကအော်လောက်အောင်ကျမတို့ဒီတပွဲမှာဆင်ထွဲနိုင်ခဲ့ရပြီ။နောက်ထပ်ပြီးတော့တကဘာလုံးကအော်လောက်အောင်ကျမတို့နိုင်ငံတိုးတက်မှုကိုကျမမြင်ချင်တယ
်။ဒေါအောင်ဆန်းစုကြည်ဟာစိုက်ကားဆရာတွေရဲ့အမြင်နဲ့အခက်ခဲတွေကိုလည်းမေးမြန်းပြီးပြန်လည်ဖြေကြားခဲ့ပါတယ်။လှိုင်မျိုးနယ်ကိုစားပြုစိုက်ကားဆရာတအူးဖြစ်တဲ့ဦးတင်မျိုးအောင်ကစိုက်ကားဆရာတွေစုပေါင်းပြီးအသင်းဖွဲ့စည်းဖို့ကိစ္စကိုဆွေးနွေးခဲ့ပါတယ
်။အနေရင်လုပ်သားများတာရေးနာရေးတက်တာထောင်ချီရေးကိစ္စများဆောင်ရွက်ရနှင့်အနေရင်လုပ်သားများကိုစားပြုမိတရားဝင်အသိမှတ်ပြုအနေရင်အဖွဲ့အစည်းများစနစ်တကျဖွဲ့စည်းပေးပါရန်အနေရင်ကိုသာပြုအဖွဲ့အစည်းများအတွက်မျိုးနယ်လိုက်ရုံးခန်းများရရှိအောင်ကူညီပေးပါရန်တရားမဝင်လိုင်စင်မဲ့အနေရင်များအားဖယ်ရှားပေးပါရန်ဒေသသားအတင်ပြအပ်ပါတယ်ခင်ဗျာ
အသင်းဖွဲ့တာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်အဖွဲ့အစည်းဖွဲ့ခြင်းနဲ့ဆိုတာဒါတွေကဥပဒေအရဒီလိုတတ်မဲ့ကများပေါ့နော်အဖွဲ့များဖွဲ့ပိုင်ခွင့်ဆိုတာရှိလာမှာပါအဲ့လိုဖွဲ့တဲ့အခါမှာအခုတည်းကကျွန်မသတိပေးထားမယ်နော်အဲ့ဒါသတိထားကြပါဒီလိုအဖွဲ့တွေဖွဲ့လိုက်ပြီဆိုရင်အရင်တော့ကဘာမှမလုပ်တဲ့လူတွေကတက်ပြီးတော့နေရာယူတတ်တာရှိတယ်။အဲ့ဒါသတိထားကြနော်။အဲလူလေတွေကအစတုန်းကတော့အခုဒီလိုလှုပ်ရှားမှုတွေမှာဘယ်တော့မှပါလာတဲ့ဘယ်တော့မှမပါတဲ့လူတွေ။ဒါပေမဲ့ဒီလိုအဖွဲ့အစည်းတွေပါတရားဝင်ဖွဲ့ပိုင်ခွင့်ရှိပြီဆိုရင်ဘယ်လိုပဲလိုဖြစ်သွားမှမလို့ဥက္ကဋ္ဌဖြစ်သွားလိုက်ထွေထွေတွင်းရင်းမှုဖြစ်သွားလိုက်ညာ။အဲ့တော့အဲ့ဒါတွေကိုသတိထားပါ။အဲ့ဒီလိုလူမျိုးတွေကိုဆရာမတင်ပါနဲ့။အဲ့ဒီလိုလူမျိုးတွေကိုဆရာတင်ပြီးလို့ရှိလို့ရှိရင်ကိုယ့်အဖွဲ့အစည်းအတွက်လည်းမကောင်းဘူး။ကိုယ်နိုင်ငံအတွက်လည်းမကောင်းဘူးဒီလိုအဖွဲ့အစည်းတွေဖွဲ့တဲ့အခါကျရင်လည်းအဖွဲ့အစည်းတစ်ခုဖြစ်လာပြီဆိုတော့အင်အားဖြစ်လာတယ်ဒါဖြစ်ရုပ်ဖြစ်စင်ပဲအဖွဲ့အစည်းရဲ့အင်အားလူစုထားတဲ့အင်အားအဲ့လိုဖြစ်လာတဲ့အခါကျတချို့ကမန်တက်လာတယ်ဒါလည်းဖြစ်ရုပ်ဖြစ်စင်ပါပဲအဲ့ဒီမန်တွေကိုအလွဲသုံးစားမလုပ်ပါနဲ့
အင်းစိန်မျိုးကစိုက်ကားဆရာဦးစိန်လေးကစိုက်ကားသမားဘွားတွေဟာခလေးတွေကိုပညာသင်ကြားပေးနိုင်တာမရှိဘူးလို့ဆွေးနွေးပါတယ်
ကျွန်တော်တို့အနေရင်လုပ်သားများမှာကိုပိုင်အင်ဆိုရလဲမရှိပါဘူးငှားနေကြရပါတယ်စိုက်ကားများမှာလဲအငှားသမားဘဝနဲ့စိုက်ကားများမှာအုံနာကျင်းွေတနေ့ကို1,000-1,500အထိပေးနေနေရပါတယ်နေတိုင်းမကောင်းတဲ့ခါမှာလဲဈေးကူတာမှုအခက်အခဲတွေနဲ့ကြုံတွေ့ရပါတယ်ဈေး50တန်း100တန်းဈေးဟိုပဲဆက်ပြီးတောက်နေရပါတယ်စိုက်ကားဝယ်မယ်ဆိုလဲကျွန်တော်တို့မှာမဝယ်နိုင်ပါဘူးစိုက်ကားတစ်စီးအသစ်စင်ရင်2သိန်းခွဲမှ3သိန်းပဲရှိပါတယ်။ပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေရင်လုပ်သားများမှခလေးတွေကိုလည်းကြောင်းမထားနိုင်ကြပါဘူး။ကြောင်းဗလာစာအုပ်ခဲတံဘောပင်ကြောင်းတူချင်းစိတ်တွေမပေးနိုင်လို့ပါ။အနေရင်လုပ်သားတူခလေး3ယောက်ရှိရင်တယောက်ကိုပဲကြောင်းထားနိုင်ပါတယ်။အမေစုကိုတင်ပြအပ်ပါရဲ့
။ဦးစိန်လေးဆွေးနွေးခဲ့တာကိုဒေါအောင်ဆန်းစုကြည်ကအ အခုလိုပြန်လဲဆွေးနွေးပါတယ
်အခုပြောသွားတဲ့ကိစ္စတွေထဲမှာသာသမီများရဲ့ပညာရေးပေါ့နော်ကျမ်းမာရေးဒါကတော့ကျမတို့ရဲ့တနိုင်ကံလုံးမှာဖြစ်နေတဲ့ပြဿနာပါခုကပြောသွားတယ်နောက်ဆုံးပြောသွားတဲ့အထက်မှာဒီခေတ္တံဗလာစာဥစ္စာဖြင့်မဝယ်နိုင်ဘူးဆိုတော့ဒါဟာတရားဝင်အားဖြင့်တော့အစိုးရကပြောထားတာအခမဲ့ပညာရေးဘာမှမပေးရပါဘူးမူလာဓားမှာဆိုပေမဲ့လည်းပေးနေရတယ်ဆိုတာအလုံးသိပြီးသားပဲဒါကြောင့်ကျမတို့ကနေပြီးတော့လွယ်လွယ်နဲ့ဂရုမပေးချင်ဘူးဆိုတာဂရုပေးပြီးတော့မတည်လို့ရှိရင်မကောင်းဘူးကျမတို့ရဲ့နိုင်ငံရဲ့ဘန်ဒါပေါ်မှာအခြေခံပြီးတော့အစိုးရကဘလောက်လုံနိုင်မှာလဲဆိုတာကိုလည်းဒါကိုလည်းစဉ်းစားရတယ်အဲ့ဒီပညာရေးနဲ့ပတ်သက်လို့ကြုံတွန်းပြောရမယ်ဆိုလို့ရှိရင်ကျမတို့ပြည်သူပြည်သားတွေအားလုံးသိပြီးသားပါဟုတ်မကြခင်၄၅လလို့ဒုံကဆိုလို့ရှိရင်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြဿနာတွေဖြစ်ခဲ့တယ်။အဲ့ဒီပြဿနာတွေမှာတစ်ခုကဘာလဲဆိုတော့အခမဲ့ပညာရေးစနစ်ဆိုပြီးတော့ထည့်ရမယ်ဆိုပြီးတော့တောင်းဆိုကြတယ်တချို့ကကျမတို့ကမထည့်ဘူးအခမဲ့ပညာရေးစနစ်ဖြစ်စေရမယ်ဆိုတာဒါမဖြစ်နိုင်တဲ့ကိစ္စကိုဥတီမယ်ဥတီမယ်ဆိုရင်တော်ပြီကိုကပိုက်ဆံမရှိဘဲနဲ့မလုံနိုင်မဲနဲ့လုတ်ပေးမယ်ဆိုပြီးတော့လုတ်ပေးလို့မရတာဟာအကျိုးမရှိဘူးအကျိုးမရှိတဲ့အပြင်ပြည်သူပြည်သားတွေရဲ့ယုံကြည်မှုကိုဆုံးရှုံးရတယ်။ဥတီမဲ့ဆိုတာကတတ်နိုင်တာလုတ်သွားမယ်။ကျမတို့အခမဲ့ပညာရေးစနစ်လုတ်ဖို့ဆိုတာဟာအင်တာမမလွယ်ဘူးနော်။ခွန်းကပြောသလိုပေါ့ဟိုကျောင်းသားကမယူယုံနဲ့မပြီးသေးဘူး။ဗလာစာဥဒ္ဓခဲတန်တို့အားလုံးကျောင်းမှာသုံးတဲ့အသင်အထောက်အကူပစ္စည်းတွေအတွက်ဘာမှမိသားစုကပေးဖို့မလိုတဲ့အဆင့်ရောက်မှသာဒါအခမဲ့ပညာရေးစနစ်လို့ပြောနိုင်တယ်။ဒါတော့ကျမတို့ဥတီမယ်စ조사မယ်ဒါပေမဲ့အခုအရေးကြီးတာကတော့ကျမတို့ဒီမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကနေပြီးတော့လုံနိုင်ဖို့ပဲလူတိုင်းလူတိုင်းဟာမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကလုံချင်တယ်ဒါမှစိတ်လုံကြုံတယ်လေနှုတ်မေငါတို့ဘာနဲ့ဘယ်တော့လာပြီးဖမ်းအောင်မလဲဆိုပြီးတော့စိုးရိမ်နေရလို့ရှိလို့ရှိရင်ကို့မှာပင်ပင်ပန်းပန်းလဲအလုပ်လုပ်ရသေးတယ်စိတ်လည်းလုံကြုံမှုမရှိဘူးအဲ့ဒါပြောသားတာဆိုတော့ကိုပိုင်းစိုက်ကားဒီဇင်းဆိုလို့ရှိရင်2-3 thousand ကနေ3,000ဒီပဲကြပါတယ်ဒါပေမဲ့မတက်နိုင်ပါဘူးဆိုတော့ဒါလည်းကျမတို့စဉ်းစားလို့ရပါတယ်ဘာဖြစ်လို့အခုဆိုလို့ရှိရင်အသေးစားချင်းငွေစီမံကိန်းများရှိပါတယ်ဒီအသေးစားချင်းငွေစီမံကိန်းများဟာဒီလိုကိစ္စတွေမှာအထောက်အကူဖြစ်နိုင်မလားဆိုတော့ကျမတို့လေ့လာပါမယ်ဆိုတော့သိညာတဲ့ငွေမှမဟုတ်ပဲသို့တော်ညာလည်းပြန်တော့ဆက်အောင်ပါပေါ့နော်အလကားတော့ပေးတာမဟုတ်ပါဘူးဒါပေမဲ့ကျမတို့ရဲ့ဆိုင်ကားဆရာကြီးများတဲ့ကိုမာနာနဲ့ကိုအလကားလူကျင်တာမဟုတ်ဘူးလုတ်ပိုင်ခွင့်ပဲလူကျင်တာဆိုတော့ကျမသဘောပေါက်ပါတယ
်ဒေါဆန်းစုကြည်ဟာဆိုင်ကားဆရာတွေနဲ့တနအိနီးပါးကြာဆွေးနွေးခဲ့ပြီးတက်ရောက်ခဲ့တဲ့ဆိုင်ကားဆရာတွေကိုနေလက်စားနဲ့ဧည့်ခံခဲ့ပါတယ်ခင်ဗျာ